နေရာအီမြေကမာမှာတောက်သုံးမှုမကောင်းတဲ့ရေကနေပေါက်ဖွားတဲ့ယောဂဗယမိလာနဲ့ရေစိုးထုတ်စနစ်ညံ့ဖျင်းမှုနဲ့တကိုယ်ရေးတန်ရှင်းရေးစနစ်မကျတာတွေကြောင့်နှစ်စဉ်လူ၈သိန်းကျော်သေဆုံးရတယ်လို့ကုလသမဂ္ဂကမတ်၁၈ရက်မှာပြောကြားလိုက်ပါတယ်။အဲ့ဒီသုံးချက်စလုံးရေကောင်းရေသားနဲ့ဆိုင်ပြီးကဘာတဝန်းကလူတန်းထောင်နဲ့ခြိလို့ရေအလုံးလောက်မရသေးပဲရှိနေတယ်လို့လည်းဆိုပါတယ်။ရေဟာလူသားတိုင်းအတွက်မရှိမဖြစ်ရေးကြည့်ပြီးရေကနေလက်စစ်တာထုတ်လို့နိုင်ုံမကရေရှိမှလူတွေစားသုံးဖို့ရိတ်ခါစိုက်ပျိုးထုတ်လို့နိုင်ပါမယ်။ရေတပုံးရဖို့၃-၄မိုင်လောက်ဝေးတဲ့အရမ်းမှာရေသွားခတ်ရတဲ့အမျိုးသမီးတွေမိန်းကလေးတွေရဲ့ဘဝကလည်းရေကောင်းရေသားလွယ်လွယ်ကူကူရမှအဆင်ပြေမှဖြစ်ပြီးကျမတဲ့ကေရစနစ်တည်ဆောက်ဖို့ရေကမရှိမဖြစ်အရေးကြီးပါတယ်။ညချောင်းအင်းအိမ်ပေါများတဲ့မြန်မာနိုင်ငံဟာရေရှားတယ်လို့မတတ်မှတ်နိုင်ပေမဲ့ညချောင်းတွေကရတဲ့ရေကတောက်လဲတောက်နိုင်သုံးလဲသုံးနိုင်မှရေတံမိုးကိုအပြည့်ဝခန်းစားရပါမယ်။ရေကြီးရေသန့်ဖြည့်ဆည်းပေးတဲ့မြစ်ချောင်းအင်းအိမ်တွေဟာခုတော့အပြောင်းလဲကြီးပြောင်းလဲလို့လဲသွားပါပြီ။မဲခေါင်မြစ်ဆို၆နိုင်ငံဖြတ်သန်းစီစဉ်ပြီးတိဘက်ကုန်းမြင့်ဒေသကစမြစ်ပြားခန့်နဲ့တောင်တွေမြစ်ဟာတရုတ်မြန်မာထိုင်းနိုင်ငံတွေကိုဖြတ်သန်းစီစဉ်ပါတယ်။မြန်မာတနိုင်ငံတွေကပိုင်တဲ့ရာရီဟာခုဆိုမြစ်ပြားကစလို့ပျက်စီးလို့သွားပြီလို့အမိမပေါ်လို့တဲ့မြမလူမှုဘဝလေးလာနေသူတယောက်ကပြောပါတယ်
တကယ်ပြင်းကြိုးဖြစ်တဲ့ရာဝတီမြစ်ဖြားပိုင်းဒေသတွေမှာရေကျူးအေးမြင့်ရဲ့ပထမဦးဆုံးရေဦးရေပြားဖြစ်တဲ့ဧရိယာကြီးလည်းဖြစ်တာပေါ့လေဒါပေမဲ့အခုချိန်ကာလကြီးမှာကအဲ့ဒီနေရာမှာမြစ်ရဲ့ချမ်းမကြီးလို့ပြောတဲ့ဂေဟစနစ်တွေတော်တော်များများကိုလူတစုကောင်းစားဖို့ကိုချမ်းသာရင်ပြီးရောဆိုတဲ့ပုံစံနေနဲ့ဒီရေဦးရေပြားမှာရှိနေတဲ့အမတန်မှကောင်းတဲ့ရေချူအရင်းမြစ်တွေကိုဖြစ်စီတဲ့ရွှေတူဖို့ခြင်းလုပ်ငန်းတွေဟာမြစ်ပြားအနှံ့ပြားမှာရှိတဲ့ဤလက်တက်တွေမှာဒီကလေးကြုံတွေ့နေရတယ်။အရာဝတီမြစ်ကြီးဟာတောက်လို့မရတော့ဘူး။ခေါင်းလောင်တစ်ခုစထိုးတယ်ပေါ့နော်။ဒါဟာကျွန်တော်တို့ပြည်တော်စုမြန်မာနိုင်ငံရဲ့အတွင်းပိုင်းမှာရှိတဲ့ရေချူအရင်းမြစ်အခုပေါ်မှာဒီဟာတစ်ခုရဲ့ထောက်ပံ့ပေးထားတဲ့အထောက်ပံ့တစ်ခုဟာပျက်စီးသွားခဲ့ပြီပေါ့နော်
။အရာရီမြစ်ရဲ့ဂေဟာစနစ်ဘာကြောင့်ပြက်ရပါတလဲ။
နိုင်ငံကြီးမငြိမ်မသက်မှုတွေအပေါ်မှာအခြေခံတဲ့တဘာဝပတ်ဝန်းကျင်ပေါ်မှာအမိတည်းပြုမှုဟာတော်တော်ကိုလွန်ကျူးလာတဲ့အနေအထားကိုရောက်လာတယ်။ရာဝတီမြစ်ရဲ့အပြားပိုင်းမှာရှိတဲ့မလိခဘူးလေ။အဲ့ဒီနေရာကရေကျူးရေမြစ်တွေနဲ့အပြင်မြစ်ရဲ့ကျမ်းမာရေမြစ်ရဲ့ဂေဟာစနစ်အဲ့ဒီမြစ်ရဲ့အသွေးပိုင်းမှာနေတဲ့ရေဒီတရဝါတွေရဲ့ဂေဟာတွေသူတို့ရဲ့ဝတ်ကျင်ဒေသတွေသူတို့ရဲ့ငစားပေါက်မှုဒေသတွေအကုန်လုံးဟာလူတွေတော်လို့မရတဲ့အပြင်ကိုငားရီပါဒုက္ခရောက်ကုန်တဲ့အစ်စ်မျိုးကိုကြောက်ရှိလို့လာတဲ့နှစ်ကြီးကိုဒီကနေ့ကျွန်တော်တို့ကြုံတွေ့ရတယ်ပေါ့နော
်မြမလူမှုဘဝလေးလာနေသူရဲ့သုံးသက်ချက်အတိုင်းကချင်ဒေသခံတယောက်ကလည်
းဟိုနာခင်ကွန်ခုနင်းထရမ်ကားဒီကောဖာဒေဆွန်နီလမ်းနီငါ
2020အထိဒီလိုအခြေအနေတွေမတွေ့ခဲ့ရပါဘူး။2021ခုနှစ်စစ်ကောင်စီကအာဏာသိမ်းပြီးတဲ့နောက်မှာနိုင်ငံရေးမငြိမ်သက်မှုတွေအခွင့်ကောင်းယူပြီးတော့အားလုံးခေါင်းဆောင်တွေအာဏာပါဝါရှိတဲ့သူတွေချမ်းသာတဲ့သူတွေလုပ်ငန်းရှင်တွေစတဲ့သူတွေဟာဒီလိုနိုင်ငံရေးမကောင်းတာကိုအခွင့်ကောင်းယူပြီးတော့ကိုကျိုးအတွက်ပဲလှုပ်ရှားကြကုန်တာကိုတွေ့ရပါတယ်
။ Shit 2 for it ကဗရာ300ရာမှို့မြစ်ဟာစိတ်သစ်နေပြီလို့လည်းပြောပါတယ်။ AR မြစ်ရင်ညစ်သေးတာဟာစားထိုးမရတဲ့သဘာဝရေကြိုးကိုဆုံရှုံရတာလည်းဖြစ်ပါတယ်။ပေါ့ရေအတွက်ရေသမှုကိုအကူနိုင်မိမဲ့ဒါသဘာဝရေမဟုတ်ပဲအရေးဖြစ်တယ်လို့ညမလူမှုဘဝလစ်လာနေသူကခွဲခြားပြပါတယ်
။ရွှေဒီကူမတရားထူဖော်တဲ့အခါမှာပြစ်ကြောင်ပြောင်းလဲမှုတွေဖြစ်တယ်။အတက်ဝေးဝမ်းကြောင်းဆိုင်ရာလေးလည်းပြောင်းလဲမှုတွေဖြစ်လာခဲ့တဲ့အကြောင်းအရာတွေကသဘာဝပတ်ဝန်းကျင်ကိုလည်းအပြောင်းလဲတွေဖြစ်စေခဲ့တယ်။ဒါဒီဦးပြန်ကြည့်ရင်ကျွန်တော်တို့ဟာသဘာဝတရားစာတအရေးအမြင့်ရဲ့အရင်းအမြစ်တစ်ခုပေါ်မှာလူချုံမိခုအားထားလာတဲ့အတွက်ကြောင့်မို့အနာကလူငယ်တွေအတွက်ရင်းလေးစရာဖြစ်လာတယ်။ရေချူရရှိမှုဆိုတဲ့အမာနာဟာကျွန်တော်တို့အတွက်အင်မတန်မှခက်ခဲလာမယ်။ဒီကနေ့တောက်ရည်တန်းလို့ပြောတဲ့စစ်ပီကနေထွက်လိုက်တဲ့ရေတွေဟာရေအစ်မဟုတ်ပါဘူး။သူဟာ liquid လို့ပြောတဲ့ရေတွေပဲဖြစ်ပါတယ်။ water မဟုတ်ဘူးပေါ့နော်။ကျွန်တော်တို့အရာဝတီမြစ်ကြီးကတော့ dustin တွေ၊ဓာတ်ပေါင်းတွေနဲ့တဘာဝကပေးလိုက်တဲ့ mineral water လို့ပြောတဲ့လူရဲ့ခန္ဓာကိုယ်နဲ့ပတ်သက်ပြီးကောင်းတဲ့အနစ်သာရကွန်ဒရက်တီနဲ့ပြည့်စုံတဲ့ရေကြီးရဒီကနေ့အကုန်လုံးကစီရီတွေကိုရောက်ချသွားတဲ့အနေအထားကိုကြုံတွေ့နေရတယ်
။2021စစ်အာဏာသိမ်းလိုက်တာဟာလောဘသမားတွေအတွက်ခွင့်ကောင်းဖြစ်ပေမဲ့ရွှေကြောင့်မြန်မာနိုင်ငံမြောက်ပြားကနေ AR မြဝကျွန်းပေါ်ဒေသတိ စီစင်းရဲ့ ARI မြင့်ရီကိုဖျက်ဆီးလိုက်တာမို့မြမလူမှုဘဝလေးလာသူဆိုစကားအတိုင်းအနာကအတွက်အမှန်တကယ်ဆိုရင်ရပါတယ်ရှင်